ကချင်ပြည်နယ်တွင်းကဆစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂအကူအညီတွေကိုမြန်မာအစိုးရကပို့ခွင့်ပြုလိုက်တဲ့အတွက်ကျေးဇူးတင်တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မြန်မာအစိုးရကအခုလိုခွင့်ပြုလိုက်တာဟာအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးနောက်ထပ်လည်းအကူအညီတွေလည်းပေးသွားဖို့ရှိနေတယ်လို့ပြောပါတယ်။ဒီအခြေအနေပြည်စုံကိုတော့ဆက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။ကချင်ပြည်နယ်တွင်းကအိုးအိမ်ဆုံးခွာထွက်ပြေးနေကြတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အတွက်ကုလသမဂ္ဂဦးဆောင်တဲ့အကူအညီပေးရေးရင်နှန်းကိုသွားခွင့်ပြုတဲ့မြန်မာအစိုးရနဲ့ကချင်လူမျိုးရေးအဖွဲ့ KIO တို့ရဲ့ပူးပေါင်းဆောင်ရွက်မှုကိုအတိမတ်ပြုတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှူးအရှုပ်နိဂမ်ကပြောလိုက်ပါတယ်။ကားဆယ်စင်းပါတဲ့ကုလသမဂ္ဂရင်နှန်းဟာမိုင်ဂျာယန်မြို့ကိုဗုဒ္ဓဟူးနေ့ကထွက်ခွာသွားပြီးပဋိပက္ခတွေကြောင့်ထွက်ပြေးနေကြတဲ့ဒုက္ခသည်9000ကျော်အတွက်အကူအညီတွေကိုတည်ဆောင်သွားတယ်လို့အရှုပ်နိဂမ်ရဲ့ပြောကြားချက်ကိုကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်မာတင်နဆာခီကအခုလိုပြန်ပြောပြပါတယ
်။ This convoy represents a positive step.forward by the government to help all those in need in Kachin. He added that it's crucial that this convoy
ဒီနေ့ဟာကချင်ပြည်နယ်ကဒုက္ခသည်တွေကိုကူညီပေးဖို့အတွက်မြန်မာအစိုးရဘက်ကအပြုသဘောဆောင်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်။ကုလသမဂ္ဂရဲ့အခုတွားနေတဲ့ရင်နှန်းဟာအကူအညီပေးဖို့စီစဉ်ထားတာတွေကပထမဆုံးတစ်ခုဖြစ်တယ်လို့ကချင်ပြည်နယ်အတွင်းကအိုးအိမ်ဆုံးခွာထွက်ပြေးနေတဲ့သူတွေအားလုံးကိုပုံမှန်တိုင်းဆက်ပြီးထားနိုင်ဖို့ကအရေးကြီးပါတယ်။
ကချင်စစ်ဘေးကြောင့်ဒုက္ခရောက်နေတဲ့သူတွေကိုအကူအညီပေးဖို့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေကအသင့်ရှိနေပြီးဒီလိုအကူအညီတွေကိုတားဆီးကန့်သတ်တာတွေမလုပ်ဘဲဘေးကင်းလုံခြုံစွာပေးနိုင်အောင်အာမခံဖို့မြန်မာအစိုးရနဲ့ KIO တို့စီကမျှော်လင့်တယ်လို့လည်းပြောပါတယ်
။ The humanitarian community will continue to deliver assistance in accordance with the humanitarian principles of humanity impartiality
လူသားချင်းစာနာမှုဗမ်းမလိုက်ပဲကြားနေဆောင်ရွက်မှုနဲ့လွတ်လွတ်လပ်လပ်လုပ်ကိုင်ဆောင်ရွက်မှုစားတဲ့လူသားချင်းစာနာတဲ့အခြေခံမူတွေနဲ့အညီကျွန်တော်တို့ကအကူအညီတွေကိုဆက်ပြီးထောက်ပံ့ကူညီသွားမှာဖြစ်ပါတယ်
။ကုလသမဂ္ဂတွင်ရင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်မာတင်နဆာခီပြောသွားတာဖြစ်ပါတယ်။မြန်မာအစိုးရနဲ့ KIO တို့ကြားအပြစ်ခတ်ရစေးရေးသဘောတူညီချက်တွေပြီးခဲ့တဲ့လကရရှိခဲ့ပြီးတဲ့နောက်ပိုင်းဒါဟာဒုက္ခသည်တွေအတွက်ပထမဆုံးအကြိမ်အကူအညီတွေပေးပို့ခွင့်ရတာဖြစ်ပါတယ်ခင်ဗျာ။